American နဲ့ Mexico နယ်စပ်ဒေသမှာအထောက်အထားမပါဘဲ American နိုင်ငံတွင်ကိုဝင်ရောက်လာကြသူတွေရဲ့ရင်သွေးတွေကိုမိဘတွေနဲ့ခွဲပြီးတပွဲတပြားစီထိမ့်သိမ်းထားတဲ့ကိစ္စအတွက်လူတွေဒေါသထွက်နေကြတဲ့မှာပဲ American ပြည်သူဟာရှစ်ပြောင်းအခြေချသူတွေနေထိုင်ရာစခန်းတစ်ခုမဟုတ်တယ်လို့ဒုက္ခတွေတွေကိုလက်ခံထားရနေရာတစ်ခုလည်းမဟုတ်ဘူးလို့သမ္မတ Donald Trump ကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။သမ္မတ EU အရှိခမဆောင်မှာအမျိုးသားအာဂတဆိုင်ရာကောင်စီအစည်းအဝေးအတွင်းသမ္မတ Trump ကအခုလိုပြောကြားလိုက်တာဖြစ်ပါတယ်။သမ္မတကဥရောပမှာဘာတွေဖြစ်နေတယ်လဲ။ဒီလိုအဖြစ်မျိုးသူ့လက်ထက်မှာ American ပြည်သူစုထဲမှာအဖြစ်မခံနိုင်ဘူးလို့လည်းသမ္မတကတတိပေးခဲ့တာပါ။အစိုးရတွေကလည်းဒုက္ခတွေရအများအပြားလက်ခံထားတဲ့ဂျာမနီနိုင်ငံမှာရွှေ့ပြောင်းအခြေချသူတွေနဲ့ဆက်နွယ်ပြီးရာဇဝတ်မှုကင်းတွေတိုးလာတယ်လို့သူရဲ့ Twitter မှာဖော်ပြထားတာဖြစ်ပါတယ်။မိဘတွေနဲ့ခွဲပြီးတခွဲတပြားစီအထင်းထင်းခံရတဲ့ကလေးရေတွက်က2000မိဘလောက်ရှိပါတယ်။